မြန်မာအစိုးရတပ်တွေနဲ့UWSA ဝါပြည်သွေးစီညီညွတ်ရေးတပ်တွေကြားတင်းမာမှုဖြစ်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းတုံမိုင်းဆက်ဒေသမှာအစိုးရတပ်တွေအင်အား2000ထပ်ပြီးနှစ်ဖက်တပ်တွေအသင့်အနေထားရှိပေမဲ့စစ်ပွဲတွေပြန်ဖြစ်မှာမလိုလားဘူးလို့
UWSA တောင်ပိုင်းတပ်ဆက်ဆံရေးတာဝန်ခံတို့ဒီသတင်းပတ်တဲ့နေပြီးတော့မှတွေ့ဆုံပြီးအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကဆက်ပြီးတော့ပြပြပေးပါမယ်ရှင်။မြန်မာအစိုးရတာဝန်ရှိသူတွေကဖိတ်ခေါ်တာကြောင့်
UWSA ပြောခွင့်ရသူဦးအောင်မြင့်ကပြောပါတယ်။ကျွန်တော်တို့ကတော့ငင်းညာရေးကိုလူလာတယ်။အဲဒါကြောင့်မို့ဟိုတင်းမှုကြီးတစ်ခါပြီးတစ်ခါတစ်ခါပြီးတစ်ခါဖြစ်ပြီးတော့ဒီလိုမတော်တဆဖြစ်သွားမှာကိုလည်းဟုတ်တယ်။ဒါကြောင့်မို့ကျွန်တော်တို့ဘက်ကလည်းတတိနဲ့တော့ရှိပါတယ်။ဘယ်ပွဲတွေကမဖြစ်ချင်ဘူး။ဘဏ္ဍာကလည်းမကြားချင်ဘူး။
ကနတာမကြားလို့လဲကျွန်တော်တို့ငင်းငင်းကြမ်းကြမ်းနဲ့နေလာတာနှစ်ဆက်ချောင်းနေရှိလာပြီ။တစ်ခုထုံမှုကြောင့်ဆိုပြီးအစိုးရတပ်တွေကဒေသခံတွေကိုဖမ်းဆီးခဲ့သလိုတစ်တွေကိုလည်းတင်းဆီးခဲ့ပြီးနောက်အစိုးရတပ်နဲ့UWSA တပ်တွေကြားတိုင်းဒုံမြို့နယ်ပုံပါခြင်းဒေသမှာဇွန်လဒုတိယပတ်လောက်ကစလို့တင်းမာမှုတွေပြန်ဖြစ်လာရတာပါ။ဒါပေမဲ့ဖမ်းဆီးထားသူတွေကိုရောတစ်တွေကိုပါဒဏ်ဝင်နဲ
ဆိုတာလည်းဟိုနိုင်ငံတော်ဒုတိယခေါ်လို့ပါအဲကိုယ်စားလှယ်တယောက်နေပြီးတော့ဟိုသွားတာဖြစ်ပါတယ်။ဟောပထမတည်းကဟိုဘာလို့စစ်စစ်စားနဲ့ပတ်သက်ပြီးတော့ဖြစ်တဲ့ကိစ္စဖြစ်တဲ့ကိစ္စကိုသမလာကြီးရဲ့ဟိုညချင်းနဲ့ကျွန်တော်တို့ဟိုဘာလို့လက်ခံတယ်။လည်းလက်ခံတော့ကျွန်တော်တို့လည်းတက်ကိုပြန်ဆုတ်တယ်။သမလာကလည်းဆုတ်သွားပြီ။ဆုတ်သွားပြီးတော့ဟိုသမလာကြီးရဲ့ညချင်းရဲ့အရာစစ်တွေကိုဟိုတင်းတယ်။တင်းပြီးတော့သူတို့ဒီတော့ရဲ့လုံထုံးလုံကြီးရဒီစစ်တွေကိုဟိုဒိုင်းငွေရိုက်ပြီးတော့ကျွန်တော်တို့ကိုပြန်ညောင်းပေးတယ်။နောက်ဖမ်းရတဲ့ဟို16ယောက်ကိုလည်းအလုံးပြန်လွတ်ပေးမယ်။ဒါလည်းဒိုင်းငွေနဲ့ပဲတယောက်၅သိန်းပြန်လွတ်မယ
်။ဟုတ်ကဲ့။
ဒါတွေကိုလည်းကျွန်တော်တို့ကအလုံးလက်ခံပါတယ်။ဒီတော့ကျွန်တော်တို့တက်လက်ဆုပ်တယ်။သမလို့လည်းဆုပ်ပါပြီ။
တခုတော့မှုနဲ့ပတ်သက်ပြီးဖမ်းဆီးခံရသူတွေထဲမှာတပတ်နိုင်ငံကတရုတ်နိုင်ငံသားတွေပါဝင်နေဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့တာပါ။ဒီအချက်ကိုတော့ UWSA ဦးအောင်မြင့်ကညင်းဆိုပါတယ်
။တရုတ်နိုင်ငံသားဆိုတာဟိုတရုတ်နိုင်ငံနဲ့နိုင်ငံသားမဟုတ်ပါဘူး။ဒါမှ၁၀ယောက်ပါတယ်ဗျာ။အလုပ်သမားပါ။ညဟို last show ကကျွန်တော်တို့ပလောင်တိုင်းသားတစ်ယောက်ပါတယ်။သူလည်းအလုပ်သမားပါပဲ။ညဟိုဘာလို့ဝတစ်ယောက်ပါတယ်။ဒီတော့တရုတ်က၄ယောက်ဆိုပြီးတော့ပြောတယ်
အစိုးရတက်တွေနဲ့ UWSA တက်တွေကြားပြည်လည်မှုရခဲ့ပေမဲ့ဇွန်လလေပိုင်းမှာနှစ်ဖက်တက်တွေအပြန်အလှန်ပိတ်ဆို့တဲ့အထိတင်းမာမှုတွေပြန်ဖြစ်လာခဲ့ရတယ်လို့ဦးအောင်မြင့်ကပြောပါတယ
်။တမလောကလုံလုံရေးရဆိုပြီးတော့ဟိုတဲကိုကြောင်းဝင်တယ်။မိုင်းတုံရဲ့အောက်ကပုံပါခြင်းဟိုအောက်ကလွယ်ပုံလာအဲဒီဒီသားမှာဖြစ်ပါတယ်။ကြောင်းဝင်လာတာနဲ့ကျွန်တော်တို့လည်းပြန်ပြီးတော့သူ့လမ်းပိတ်သူ့လမ်းပိတ်ပေါ့ဗျာ။သူတို့တက်တွေကတော့တိုးတယ်အတင်ကားပါအမြောက်တွေပါပြီအားလုံးတိုးတာပဲတမန်ငါးငါးကတက်လက်ပါတယ်အာငါးချောက်ရင်တော့တိုးတယ
်အင်အား3000လောက်ရှိမယ်လို့ခန့်မှန်းနေကြတဲ့ UWSA ဝါတက်ဖွဲ့ဟာသူထိန်းချုပ်ထားတဲ့နေမီတွေကို2013ခုနှစ်ကစလို့အရေးပေါ်ကာလအဖြစ်သတ်မှတ်ထားပြီးသူ့ရဲ့လက်အောက်ခံတပ်တွေနဲ့မိသားစုဝင်တွေကိုစည်ရေးသတိအသင့်ပြင်သားဖို့အမိန့်ထုတ်ထားပါတယ်ခင်ဗျာ